နေပြည်တော်မှာအချင်းချနေတဲ့ဒေါအောင်ဆန်းစုကြည်ဘယ်ရောက်နေသလဲဆိုတာအတိအကျမသိရဘူးလို့သားဖြစ်သူကင်အရစ်ကပြောကြားလိုက်ပါတယ်ဒေါန်ဆန်းစုကြည်နဲ့သမရအဝင်းမြအပါအဝင်နေပြည်တော်အချင်းထောင်မှာအချင်းကြနေသူတွေကိုအပူဒဏ်သက်သာအောင်လို့လုပ်ပေးထားတယ်လို့စစ်ကောင်စီကပြောကြားခဲ့ပြီးတဲ့နောက်မှာတားဖြစ်သူက Writer သတင်းဌာနနဲ့တီးသက်မေးမြန်းကမှခုလိုပြောကြားခဲ့တာဖြစ်ပါတယ်
As my mother has been moved, it's not clear whether she's been moved to some form of house arrest or to another prison.
So ဒေါန်ဆန်းစုကြည်ကိုနေအိမ်အခြေအချုပ်ပြောင်းလိုက်တာလားတခြားထောင်ကိုပြောင်းလိုက်တာလားဆိုတာမသေးခွဲဘူးလို့တားဖြစ်သူကပြောကြားခဲ့တာပါအပြောင်းလဲလောက်တာကစမ်းမရေးကြောင်းလို့စစ်ကောင်စီကပြောပြီးမဲ့မဖြစ်နိုင်သလောက်ပဲလို့လည်းသူကပြောပါတယ်စစ်ကောင်စီကသူ့အမေကိုလူသားတိုင်းအနေနဲ့အသုံးပြုဖို့ဒါမှမဟုတ်ရင်အပေးယူလုပ်တဲ့နေရာမှာအသုံးချဖို့ဖြစ်မယ်လို့သူထင်တဲ့အကြောင်းတားဖြစ်သူကင်အရစ်ကပြောကြားသွားပါတယ်နှစ်ဆန်းတရက်မတိုင်ခင်တရက်အလိုကဒီပြင်းထန်တဲ့အပူရန်ခံနိုင်အောင်လုပ်ပေးထားတယ်လို့စစ်ကောင်စီပြောခွင့်ရကပြောကြားခဲ့ပြီးတဲ့နောက်သူ့ကိုနေအခြေချုပ်ပြောင်းရွှေ့ချထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။ဒါပေမဲ့ဒါကိုစစ်ကောင်စီဘက်ကအတိမပြုသလိုဒေါန်ဆန်းစုကြည်ကိုဘယ်မှာဘလို့ထားတယ်လဲဆိုတာကိုလည်းစစ်ကောင်စီကရှင်းရှင်းလင်းလင်းထပ်မံပြောကြားခြင်းမရှိသေးပါဘူး။ဒေါန်ဆန်းစုကြည်ကိုသူ့အကျိုးဆောင်ရှင်းနေရတဲ့တွေးဆောင်ခွင့်ကိုရောပြင်ပနဲ့ဆက်သွယ်ခွင့်ကိုပါပိတ်ပင်ထားပါတယ်။ဒေါန်ဆန်းစုကြည်သတင်းတွေနဲ့ပတ်သက်လို့သူ့ရဲ့ရှင်းနေတွေကိုလည်းသတင်းဌာနတွေကိုပြောပြခွင့်စစ်ကောင်စီကတားမြစ်ထားပါတယ်။ဒါကြောင့်သူနဲ့ပတ်သက်လို့အပင်အတိမပြုတ်နိုင်တဲ့သတင်းတွေမကြာခဏထွက်ပေါ်နေတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအမှုပေါင်း14မှုအတွက်စုစုပေါင်း1028ကြာခံနေရတာဖြစ်ပါတယ်ရှင်။